အာရှ၅နိုင်ငံကိုခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဂျပန်နိုင်ငံကနေတောင်ကိုရီးယားကိုဒီကနေ့ခီးဆက်ပါလိမ့်မယ်။မြောက်ကိုရီးယားအရေးကသမ္မတထရန့်ရဲ့အခုခီးစဉ်မှာအဓိကလွှမ်းမိုးထားတဲ့အကြောင်းအရာဖြစ်ပါတယ်။နှစ်ရက်ကြာဂျပန်ခီးစဉ်မှာသမ္မတထရန့်ဘာတွေဆွေးနွေးခဲ့သလဲဆိုတာနဲ့တောင်ကိုရီးယားမှာရောဘာလို့အစီအစဉ်တွေရှိသလဲဆိုတဲ့အကြောင်းကို VOA သတင်းတောက် Steve Harmon သတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုနဲ့မစ်ဆိုင်းဒုံးကျည်ပစ်လွတ်နေတဲ့ကိစ္စတွေကိုတုံ့ပြန်သွားဖို့လမ်းကြောင်းအလုံးကိုအစင်းနဲ့ပြင်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘဲကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမဟာဗျူဟာမြောက်တဲကြီးခံတဲ့ခက်ကကုန်းခဲ့ပြီလို့ဆိုပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာမနေ့တုန်းကကျင်းပခဲ့တဲ့ခေါင်းဆောင်တို့ဦးရဲ့ပူရဲသတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတော့တွစ်ဆုံဆွေးနွေးမှုလုပ်เสียအကြောင်းမရှိသလိုအခုချိန်ကဖိအားတွေကိုအပြင်းထန်ဆုံးပေးရမယ့်အချိန်ရောက်နေပြီလို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘဲကပြောပါတယ
်။ဆက်ဆိုစင်ဂျိုစင်စီတရာမထရမ်တိုက်တော်တနအိုက်တဲ့
နောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့အတူယာနုံးပြည့်ရပ်တည်သွားမယ်ဆိုတာကိုကျွန်တော်တို့အသေးချာပြောခဲ့ပါတယ်။နိုင်ငံတကာတိုင်ဝမ်ကနေပြီးတော့မြောက်ကိုရီးယားကိုဖိအားတွေတိုးမြှင့်ပေးကြဖို့တရုတ်နဲ့ရုရှားအပါအဝင်သက်ဆိုင်ရာနိုင်ငံတွေကိုအမေရိကန်နဲ့ဂျပန်အတူတွဲပြီးတော့ချင်းကပ်လုဆောင်သွားကြမှာပါလို့ဝန်ကြီးချုပ်အာဘဲကဂျပန်စကားနဲ့ပြောခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုတွေနဲ့တာဝဲပစ်မစ်ဆိုင်းတုံးကျည်တွေဂျပန်နိုင်ငံကိုကြော်ပြီးတော့ပြစ်ခတ်ခဲ့တာတွေကနိုင်ငံတကာရဲ့ငြိမ်းချမ်းမှုနဲ့တည်ငြိမ်မှုတွေကိုချင်းချောက်နေတဲ့ကိစ္စတွေပဲလို့သမ္မတထရမ့်ကပြောပါတယ
် The era of strategic patience is over
မဟာဗျူဟာကြကြတီးခံတဲ့ခေတ်ကကုန်ခဲ့ပါပြီကျွန်တော်ပြောတာတွေကတိတ်ပြီးတော့ပြင်းထန်လွန်းတယ်လို့တချို့ကပြောကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့25နှစ်ကျော်ကာလအတွင်းအပြောဆိုတွေတိတ်ပြော့ခဲ့လွန်းလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတာကြည့်ကြပါဦ
းမြောက်ကိုရီးယားပြည်သူတွေနဲ့ပတ်သက်တဲ့မေးမြန်းမှုကိုတော့သမ္မတထရမ့်ကမေရတဲ့အခြေအနေတွေအောက်မှာရှိနေတဲ့ပြည်သူတွေအတွက်အပြေရှာနိုင်တဲ့အခြေအနေရှိလာလိမ့်မယ်လို့ညွှန်လင်းရတဲ့အကြောင်းပြောပါတယ
် They're under a very repressive regime
မြောက်ကိုရီးယားပြည်သူတွေကတိတ်ဖိနှိပ်လွန်းတဲ့အစိုးရတစ်ခုအောက်မှာရှိနေတာပါအဆုံးစုံပြောရရင်ဖြည့်ရှင်းလို့ရမယ့်အခြေအနေရှိလာလိမ့်မယ်ဒါကအားလုံးအတွက်ပိုကောင်းတဲ့အခြေအနေဖြစ်လာပါလိမ့်မယ
်ဂျပန်နိုင်ငံမှာရှိနေတဲ့ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့အနေနဲ့ပတ်သက်ပြီးတော့လဲသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာအလေးထားပြောဆိုခဲ့ပြီးမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်တွေကိုကာကွယ်ရေးမှာအထောက်ကူပြုနိုင်တဲ့အမေရိကန်ရဲ့စစ်သုံးပစ္စည်းကိရိယာမြောက်များကိုလည်းဂျပန်ဆွေကဝယ်ယူလိုက်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောခဲ့ပါတယ်။သမ္မတထရမ့်ဟာဂျပန်ကနေပြီးတော့တောင်ကိုရီးယားနိုင်ငံကိုဒီကနေ့ခီးဆက်မှာဖြစ်ပြီးအဲ့ဒီမှာနှစ်ရက်ကြာပါလိမ့်မယ်။ဒီခီးစဉ်တွင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းတွေ့ဆုံမှုရှိတဲ့အပြင်တောင်ကိုရီးယားလွှတ်တော်မှလည်းသမ္မတထရမ့်မိန့်ခွန်းပြောဆိုမှုရှိပါတယ်။တောင်ကိုရီးယားကိုရောက်တဲ့အခါမှာလည်းမြောက်ကိုရီးယားရေးအပြင်းထန်ဆုံးဖိအားတွေပေးမဲ့ကိစ္စပြောဆိုပါလေဦးမယ်။ဆက်နှစ်ရက်ကြာမဲ့သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်မှာတောင်ကိုရီးယားနိုင်ငံဟာဂျပန်ပြည်ရင်ဒုတိယရပ်နားမဲ့နိုင်ငံလေးဖြစ်ပါတယ်